ဂါဇာမှာစစ်ပွဲတွေကြောင့်ဒီပြောက်နှုံ၃နှစ်လာရဲ့အချိန်မှာပဲဂါဇာဒေသဟာမတ်စ်စစ်ကိုဒီစစ်စင်တဲ့စစ်ပွဲဟာယေရှုစစ်တပ်ဖြစ်လာမယ်ဆိုပြီးတော့အစ္စရေးကြီးချုပ်ဘန်ဂျမင်နေတန်ယာဟူကသတိပေးပြောဆိုပါရတယ်။ဟာမတ်စ်တို့ကိုလုံးဝနှိမ်နင်းပြီးတော့ဂါဇာတောင်ပိုင်းရောမြောက်ပိုင်းမှာပါလုံခြုံရေးပြန်လည်တည်ဆောက်ပြီးတဲ့အထိဆိုရင်ဒီစစ်ဟာယေရှုစစ်ပွဲတပ် န်166ဦးသေဆုံးတယ်လို့ Hamas ကျန်းမာရေးဌာနကပြောပါတယ်အခုချိန်ထိဆိုရင်တော့ပါလက်စတိုင်းသေဆုံးမှုဟာစုစုပေါင်း2424ဦးရှိသွားပြီလို့ Hamas ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ရက်တွင်း Israel စစ်သည်10ဦးသေဆုံးတယ်လို့ Israel ဘက်ကလည်းပြောပါတယ်ဂါဇာကမ်းမြောင်ဒေသကို Israel မြေပြင်ထိုးစစ်ဝင်ချိန်ကစပြီးခဲ့ရဆိုရင်သေဆုံးတဲ့ Israel စစ်သည်ဟာ154ဦးထိရှိလာပြီလို့လည်း Israel ကပြောပါတယ်ဒီစစ်ဟာအတော်ကြီးကိုထိခိုက်သက်ရောက်မှုကြီးတယ်ဆိုပေမဲ့ဆက်တိုက်ဖို့ကလွယ်ပြီးတော့တခြားရွေးချယ်စရာမရှိဘူးလို့ Israel ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်